မတူညီတဲ့သဘောထားတွေကိုအေးအေးချမ်းချမ်းနဲ့ဆွေးနွေးအပြေရှာတဲ့နည်းလမ်းကသာမြန်မာနိုင်ငံအတွက်လိုအပ်နေတဲ့ညီညွတ်ရေးနဲ့အေးချမ်းစာရရေးကိုအကောင့်ထဲဖော်နိုင်မှာဖြစ်ပြီးအဲ့ဒီအတွက်ဥပဒေပညာရှင်တွေအနေနဲ့ဝိုင်းဝန်းကြိုးပမ်းကြဖို့မနစ်ခါနေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းရဲ့မိတ်ဆက်ပွဲအခမ်းအနားမေးခွန်းမှာဒေါက်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်အကြောင်းစုံကိုဆက်ပြီးတော့ပြောပြမှာပါစစ်ဆိုးရအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာဥပဒေပညာရှင်တွေကိုဖိနှိပ်ခဲ့တာကြောင့်1962ခုနှစ်နောက်ပိုင်းနှစ်ပေါင်း50ကျော်ကြာပြီးနောက်မှာအခုလိုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းကိုပထမဆုံးအကြိမ်တရားဝင်ဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုလိုမရှိမဖြစ်လိုအပ်နေတဲ့ဥပဒေပညာရှင်အဖွဲ့ပေါ်ပေါက်လာတာကိုသူ့အနေနဲ့ဂုဏ်ယူမိကြောင်းနဲ့တရားဥပဒေစိုးမိုးရေးအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့အသင်းမိတ်ဆက်ပွဲအခမ်းအနားတက်ရောက်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကသူ့ရဲ့မိကွန်းမှာပြောကြားသွားပါတယ်။
တရားဥပဒေစိုးမိုးရေးရှိမှနိုင်ငံကနိုင်ငံတကာတွေကသိဖို့ကြိုးပမ်းရှိမှမဟုတ်ဘူး။နိုင်ငံနိုင်ငံသားတွေသိဖို့ကြိုးပမ်းရှိမှတာလေ။နိုင်ငံနိုင်ငံသားတွေသိဖို့ကြိုးပမ်းရှိမှတာလေ။နိုင်ငံရဲ့သိခါဦးဆိုတော့ချင်းနေမှာဖြစ်ပါတယ်။နိုင်ငံဒီနိုင်ငံသားများသိကြတယ်ဘယ်လိုရှိတဲ့နိုင်ငံဆိုတာအင်္ဂါမသိခါမျိုးနိုင်ငံဒီမှာပြောရမယ
်။တရားဥပဒေစိုးမိုးရေးကိုဆောင်ရွက်တဲ့နေရာမှာအရေးချင်းဖြစ်မိတဲ့ဥပဒေပညာရှင်တွေမွေးထုတ်နိုင်မှုကလည်းအရေးကြီးတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ
်။ဒီဥပဒေနဲ့ပတ်သက်တဲ့စာအုပ်လေးဆိုတာဟာဒါကဒီတော့ခုနေတယ်မပြီးပါဘူး။ဒါကတော့တရားရှင်တွေတရားရုံးတွေလည်းမပြီးပါဘူး။အင်တာမမမှန်တရားကြည့်ကြည့်နေနေနဲ့လုံးရည်တိုင်းကြီးပြည့်စုံတဲ့ကျွန်တော်တို့ဥပဒေပညာရှင်များလို့ပါတယ်။ဒီလိုဥပဒေပညာရှင်တွေထပ်ပေါ်ဖို့ဆရာဟာတော့ပညာရေးပြည်နယ်နဲ့ဆက်မှာလေ
။ဥပဒေပညာရှင်တွေဘက်ကမြန်မာပြည်သူတွေအတွက်လိုအပ်နေတဲ့ညီညွတ်ရေးနဲ့ငြိမ်းချမ်းရေးရဖို့စံနမူနာပြကြိုးပမ်းကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကအခမ်းအနားမိန့်ခွန်းမှာတိုက်တွန်းသွားပါတယ
်။ကျွန်တော်တို့ညီမကြီးတိုင်းတိုင်းလုံးရဲ့ပြသမှာဟာကျမတို့အားလုံးဒီလိုမိမိရဲ့အေးအေးချမ်းသာနေနေနိုင်ရတဲ့ဖြစ်ပါတယ်။ဒါကျမတို့နိုင်ငံအတွက်လိုအပ်ချက်ဖြစ်ပါတယ်။မိန်းကလေးဆိုတာဒီဘက်မှာရှိခံပါတယ်။ကျမတို့နိုင်ငံပြည်ဝင်ဖို့အတွက်အင်ဂျင်မို့အတွက်စိုးစက်ဖို့အတွက်အားလုံးကနေတတ်နိုင်ကြတာကြိုးစားမှာပါ။အဲကျမတို့ရဲ့ဥပဒေပညာရှင်များကိုစံနမူနာအဖြစ်နဲ့ရပ်တည်ပေးပေးပါမယ်။ကျင်းနေတဲ့အမတ်တဲ့အမှန်နဲ့စားရည်ပါလို့တဲ့အမှန်နဲ့ဆိုင်ရပါလေဆိုပြီးတော့အဲ့လိုဒီဒီကမင်းတို့တင်ကျင်းနေရတဲ့အလုပ်ကောင်ကနင်းရတာခုံရတာကို့အလုပ်ကနင်းရတာခုံရတာဆိုပြီးဒီအလုပ်ရဲ့အင်းစီချက်ကတရားဥပဒေစိုးမိုးရေးဖြစ်အောင်တရားဥပဒေစိုးမိုးရေးအတွက်ကျမတို့နိုင်ငံကြီးရေဖို့အတွက်ကျမတို့နိုင်ငံလုံခြုံဖို့အတွက်ကျမတို့နိုင်ငံလွတ်လပ်ဖို့အတွက်အဲ့ဒီအတွက်နင်းတာခုံတာလို့ဖြစ်အောင်
လွတ်လပ်သောရှေ့နေများအသင်းဟာမြန်မာတိုင်းနိုင်ငံလုံးကိုကိုစားပြုတဲ့ဥပဒေပညာရှင်အဖွဲ့ကြီးလည်းဖြစ်ပြီးအဖွဲ့ဝင်ရှေ့နေပေါင်း120ကျော်ပါဝင်ပါတယ်။အသင်းကြီးဖွဲ့စည်းနိုင်ဖို့2013ခုနှစ်ကတည်းကစတင်ကြိုးပမ်းခဲ့ပြီးတရားဥပဒေစိုးမိုးရေးအထောက်အကူပြုနိုင်ဖို့ရည်ရွယ်ချက်တွေနဲ့ဖွဲ့စည်းခဲ့ကြောင်းအသင်းပေါ်ပေါက်ရေးကိုဥဆောင်ကြိုးပမ်းခဲ့သူတဦးလည်းဖြစ်ဗဟိုကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဦးကိုနီက VOA ကိုပြောပါတယ်။
ဒီအသင်းကိုဖွဲ့တဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့ရှေ့နေတဲ့တာဝန်တွေအခွင့်အရေးတွေကိုမြင့်တင်ပေးဖို့နဲ့ကာကွယ်ပေးဖို့နောက်တစ်ခါကျွန်တော်တို့အပေါင်းနိုင်ငံမှာရှိတဲ့ရှေ့နေအလုံးကိုကူစားပြီးတဲ့လွတ်လပ်ပြီးအမိခိုးကင်းတဲ့ရှေ့နေအသင်းကြီးကိုရည်တည်ပြီးတော့ဆောင်ရွက်ပေါ်ဖို့ပေါ့လေနောက်တစ်ခါရှေ့နေပညာဥပဒေပညာတုတ်တဲ့ရည်တွေကိုဆောင်ရွက်ဖို့နောက်တစ်ခါကျွန်တော်တို့နိုင်ငံရဲ့ဥပဒေကြီးကဏ္ဍနဲ့တရားစီရင်မှုကဏ္ဍများအဆင့်အတန်းမြင့်တဲ့နေရာမှာလည်းကျွန်တော်တို့အကြံပြုပြဆွေးနွေးပေါ်ဖို့တော်ကတရားဥပဒေစိုးမိုးရေးကူညီပံ့ပိုးပေးဖွဲ့စည်းရတာအဓိကရည်ရွယ်ချက်ဒီပေါ့ဗျာ
ဒီအတင်းကြီးပေါ်ပေါက်ရေးအတွက်လည်းနိုင်ငံတကာရှေ့နေများအတင်းကြီးကကူညီပံ့ပိုးခဲ့တယ်လို့ဥက္ကဋ္ဌကပြောပါတယ်အတင်းကြီးရဲ့အစည်းအဝေးကတော့ဇန်နဝါရီလ20ရက်နေ့ကနေ22ရက်နေ့အထိနေပြည်တော်မှာ၃ရက်တာကျင်းပမှာဖြစ်ပြီးအတင်းရဲ့ဖွဲ့စည်းပုံလုပ်ငန်းတာဝန်တွေကိုဆုံးဖြတ်အတည်ပြုမှာဖြစ်ပါတယ်ရှင်